မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့88မျိုးဆက်ညဉ့်ညံ့ရေးပွင့်လင်းလူဖွဲ့စည်းတို့ပူးပေါင်းပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးရုပ်ရည်ဟောပြောပွဲကျင်းပဖို့အတွက်စီစဉ်ထားမှုအခြေအနေလေးသိပြစီခင်ဗျ
။ဟုတ်ကဲ့ပါကျွန်တော်တို့signature campaign လုပ်မှာပေါ့နော
်တ
မရေးဆိုတဲ့လှုပ်ရှားမှုလုပ်မယ်အဲ့ဒါလုပ်မှာမေလ29ရက်နေ့အဲ့ဒီဟာလုပ်ဖို့အတွက်အစဖွင့်ပွဲအနေနဲ့ရန်ကုန်မှာ29ရက်နေ့မန္တလေးမှာ18ရက်နေ့ဟောပြောပွဲလုပ်ပါမယ်အ
ေးရန်ကုန်နဲ့မန္တလေးနှစ်ခုတင်မယ်လားတခြားရောဘယ်မြို့တွေမှာလုပ်ဖို့အစီအစဉ်ထားပါလဲဗ
ျလောလောဆယ်ရန်ကုန်မန္တလေးပါပဲနောက်ပြီးတော့29ရက်နေ့ကျတော့တတိယလုံးကျွန်တော်တို့ဓမ္မရေးထိုးဖို့မှတ်တမ်းစာအုပ်တွေပို့ပါမယ
်မြို့တော်များများမှာလည်းအခုလိုမျိုးပုံမှန်436ပြင်ဆင်ရေးလူလူတောင်းဆိုဆန္ဒပြမှုတွေလည်းရှိနေပါတယ်ဒီလိုလူလူဟောပြောပွဲလောက်ရတဲ့အတွက်ကြောင့်မို့လို့ဘလောက်ထိများထိရောက်နိုင်မလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီလိုလုပ်တဲ့အတွက်ဒီလူတွေကပုံမနာလဲလာမယ်ဖွဲ့စည်းပုံကြောင့်လည်းပုံနာလဲလာမယ်436ရဲ့အသေးပဲကိုလည်းပုံနာလဲလာမယ်အဲ့တော့ဒီလူတွေကဆန္ဒရှိရင်ဒီလူဆန္ဒအဓိကပဲအဲ့တော့ဒီယုံကြည်ချက်နဲ့ကျွန်တော်တို့ဒါကိုတုံးပြီးတော့လုပ်ဖို့ပါ
အဲ့တော့ရန်ကုန်နဲ့မန္တလေးမှာဒီဒူဒူဟောပြောပွဲလုပ်မယ်ဆိုတော့ဘယ်သူတွေကဥဆောင်ပြီးတော့ဟောပြောကြမှာလဲဆိုတာလေးလည်းသိပြစီခင်ဗ
ျကျွန်တော်တို့အဖွဲ့ချုပ်ဩဂရပါမယ်ကျွန်တော်တို့88ကသူတို့တောင်းပြီးအပ်တဲ့ပုဂ္ဂိုလ်ပါမယ်အဓိကအဲ့ဒါပါပဲကျွန်တော်ကတော့အဖွဲ့ချုပ်အနေနဲ့ဒီ program ကြောင်းဒီလူလူကိုရှင်းပြတာဒါတယောက်ပါပါလိမ့်မယ
်အကဲခင်ဗျဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကိုပြင်ဆင်ဖို့အတွက်ဒီလိုလူလူဟောပြောပွဲမှာ88မျိုးဆက်ငញ្ញိုင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းလို့နဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မယ်ဆိုတာကဘာကြောင့်များလဲဆိုတာလေးလည်းသိပြတယ်ခင်ဗျ။
ကျွန်တော်တို့ဒီအရင်ကြိုတင်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာဒီ88မျိုးဆက်နဲ့ကျွန်တော်တို့နဲ့တော့ဒီပါလေအားရှိပါတယ်။ဒီဟာကိုပူးတွဲပြီးလုပ်ကြမယ်လို့ကျွန်တော်တို့ကြိုတင်ပြီးကြေညာချက်ထုတ်တာပါ
။တကူ18ရက်နေ့နဲ့18ရက်နေ့ရန်ကုန်နဲ့မန္တလေးမှာလုပ်မယ်ဆိုတော့ရန်ကုန်ကဘယ်နေရာလဲမန္တလေးကဘယ်နေရာလဲဆိုတာသတ်မှတ်ထားတာမျိုးရောရှိပါပြီလားခင်ဗျ။
မန္တလေးတော့ကျွန်တော်တို့ဘာကိုစူးစမ်းပြီးဆောင်ရွက်နေလဲကိုကျွန်တော်တိကျမသိသေးဘူး။ရန်ကုန်ကတော့ဗိုလ်စိမ်မှန်ကွင်းကိုကျွန်တော်တို့တောင်းဆိုထားပါတယ်။ကျွန်တော်သိတော့ရန်ကုန်တိုင်းအထိရောက်သွားပါပြီ။ကျွန်တော်တို့လျှောက်သွား
။ဟုတ်ကဲ့အငယ်ဦးညာဝင်းအခုလိုပြေးကြပေးတာကျေးဇူးများကြီးတပါတယ်ခင်ဗျာ
။ဟုတ်ပါပြီ။